မြောက်ကိုရီးယားဟာရှင်းပြရမယ့်ပြဿနာတရားဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ဘလူးနေကပြောကြလိုက်ပါတယ်။မြောက်ကိုရီးယားကိုတုံ့ပြန်ဆောင်ရွက်မဲ့ကိစ္စမှာနိုင်ငံရေးဝန်ကြီးနဲ့ဘယ်လိုကွဲလွဲမှုရှိသလဲဆိုတဲ့မေးခွန်းကိုဖြေကြားမှာသမ္မတထရမ့်ကဒီကိစ္စအပေါ်သူ့ရဲ့ခံစားချက်ဟာသူများရဲ့ပူပြီးခိုင်မာတယ်ပြင်းထန်တယ်။ဒါပေမဲ့သူများတွေပြောတာကိုနားထောင်မယ်လို့ပြောကြားသွားပါတယ်။နောက်ဆုံးမှာသူ့အနေနဲ့အမေရိကန်ပြည်ထောင်စုအတွက်ဆင့်လျော်တာကဘာကြီးအတွက်ဆင့်လျော်တာတွေကိုလုပ်သွားမှာဖြစ်တယ်လို့လည်းအင်ဖီရောယင်ကန်အတွင်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အတူစစ်နေစဉ်ပြောကြားသွားပါတယ်။အဲတချိန်တည်းမှာပဲမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကလည်းအမေရိကန်အတိုက်ခံရရင်မြောက်ကိုရီးယားကိုလုံအောင်ဖျက်ဆီးပစ်မယ်လို့ထင်ချောက်မှုနဲ့အတူကိုရီးယားကျွန်းဆွယ်ပေါ်သမ္မတထရမ့်ကစစ်စနစ်တံကိုမိရှုခဲ့တယ်လို့ဆိုထားပါတယ်။အဲဒီစကားကိုမစ္စတာထရမ့်ကပြီးခဲ့တဲ့လကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တာပါ။သမ္မတထရမ့်ကမြောက်ကိုရီးယားကိုစစ်တိုက်ဖို့စဉ်းစားနေချိန်မှာပဲတောင်ကိုရီးယား၊ဂျပန်စစ်တပ်တွေနဲ့အတူသူ့ရဲ့အမေရိကန်စစ်တပ်ကလည်းအင်ဂါနေတုန်းကကိုရီးယားကျွန်းဆွယ်အရှေ့အနောက်ကမ်းရိုးတန်းတစ်လျှောက်ဒုံးကျည်တွေပစ်ခတ်ပြီးစစ်ရင်အားပြသခဲ့ကြပါတယ်။